မင်္ဂလာညနေခင်းမှာသောတာရှင်များရှင်2019ခုနှစ်ဇန်နဝါရီလ25ရက်တောက်ကြနေညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19 နဲ့ 25 တို့ကနေဓာတ်ရိုက်နှားဆင်နိုင်ပါပြီရှင်။ဒီညနေခင်းအစီအစဉ်မှာကျမစုမော်ပါရှင်
ကျမကတော့စုမြတ်မော်ပါဗင်နီဇွဲလာနိုင်ငံမှာရှိနေတဲ့အမေရိကန်တပ်ရုံးဝန်ထမ်းတွေကမဖြစ်မနေလိုအပ်တဲ့ဝန်ထမ်းတွေကလဲလို့ဂျန်တဲ့သူအားလုံးပြန်လာဖို့အတွက်အမေရိကန်နိုင်ငံခြားရေးဌာနကညွှန်ကြားထားပါတယ်မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စယာဟီလီကအခုပဲဒီသတင်းစာချင်းလင်းပွဲလုပ်ပြီးတော့သူ့ရဲ့ခီးစဉ်အတွင်းတွေ့ရှိချက်တွေကိုပြောကြားခဲ့ပါတယ်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေကိုကိုယ်စောဝင်နိုင်တဲ့အခြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆင်ရမယ့်သတင်းတွေကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကဒီတက်မတော်ဘက်ကလေးလာကြအပြစ်ခတ်ရစည်ရင်ကြညာချက်အပေါ်မှာချိုးဖောက်မှုတွေရှိနေတဲ့အကြောင်းမြမစစ်တပ်ကဒီကနေ့ပဲသတိပေးလိုက်ပါတယ်
။ဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ကျွန်တော်တို့လည်းစာချုပ်ဆင့်သတိကူရှိကြလည်းရှိခဲ့။ဒီဝေးမှတ်တမ်းတွေနဲ့ကတိကူရှိကြလည်းရှိ။ဒါသူတို့ဘက်ကလည်းတောင်းဆို
တာ။ဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ငြိမ်းချမ်းရေးကိုအမှန်တကယ်လိုလားတယ်ဆိုလို့ရှိရင်ကြညာချက်အတိုင်းလှုပ်ဖို့ဒီတိုက်တွန်းခဲ့တာပါ။ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နောက်ကချင်ပြည်နယ်အစိုးရအဖွဲ့ကလူမှုရေးဝန်ကြီးဒေါက်တာသင်းလွင်ကသူ့ကိုဘာကြောင့်တာဝန်ကနေပြီးတော့နှုတ်ထွက်ခိုင်းလိုက်ရတယ်ဆိုတဲ့အခြေအနေနဲ့ပတ်သက်ပြီးတော့တုံ့တက်ပြောဆိုလိုက်တဲ့ဆက်သွယ်မေးမြန်းချက်နဲ့အတူမလေးရှားနိုင်ငံမှာတော့အရက်တူတွေအများပြားဖမ်းဆီးရမိပြီးတော့မြန်မာနိုင်ငံသားပါဝင်လူ၉ဦးကိုတော့မလေးရှားရဲတပ်ဖွဲ့ကဖမ်းဆီးစုံစမ်းစစ်ဆေးနေပါတယ်။စတဲ့သတင်းပေးပို့ချက်တွေနဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဇော်ဝင်းလိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်။
ဗင်နီဇွဲလားနိုင်ငံမှာရှိနေတဲ့အမေရိကန်တန်ရုံးဝန်ထမ်းတွေကမဖြစ်မနေလိုအပ်တဲ့ဝန်ထမ်းတွေကလွဲလို့ကျန်တဲ့သူအားလုံးကိုပြန်လာဖို့အမေရိကန်နိုင်ငံခြားရေးဌာနကညွှန်ကြားထားပါတယ်။တန်ရုံးဝန်ထမ်းတွေအားလုံးကိုဒီနိုင်ငံတဲကနေစနေနေ့နောက်ဆုံးထားထွက်သွားကြဖို့အတွက်သမ္မတရာထူးမဆွန့်လွှတ်သေးတဲ့နီကိုလတ်စ်မာဒူရိုပြောထားတာကိုအမေရိကန်အစိုးရကပယ်ချခဲ့ပြီးတော့ကာရကတ်စ်မြို့တော်မှာတန်ရုံးကိုလည်းဆက်ဖွင့်ထားမယ်လို့ပြောကြားခဲ့ပါတယ်။အမေရိကန်နဲ့တန်တမန်ဆက်ဆံရေးဖြတ်တောက်တယ်လို့မာဒူရိုကြေညာခဲ့ပြီးတဲ့နောက်ဗင်နီဇွဲလားလွှတ်တော်ဥက္ကဋ္ဌဝမ်ဂွိုက်ဒိုကိုယာယီသမ္မတအဖြစ်အသိအမှတ်ပြုတဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ဘက်ကပြန်လည်ကြေညာထားတာပါမဒူရိုစီကနေအနာလွှဲပြောင်းယူမဲ့အစီအစဉ်တွေကိုအရက်ဖက်အဖွဲ့တွေနိုင်ငံတကာအတိုင်းဝိုင်းတွေနဲ့ညှိနှိုင်းရေးဆွဲနေတယ်လို့ဝမ်ဂွိုက်ဒိုကပြောကြားခဲ့ပါတယ်နိုင်ငံနှလံပြန်ထူလာဖို့အဖက်ဖက်ကအကူအညီလိုအပ်နေတယ်လို့လည်းသူကပြောပါတယ်ဗင်နီဇွဲလားမှာဖြစ်နေတဲ့တင်းမာမှုတွေကိုပြေလျော့စေဖို့ဆွေးနွေးအဖြေရှာကြဖို့အတွက်ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာအကြီးအကဲမစ်ရှယ်ဘက်ရှလက်ကတိုက်တွန်းပါတယ်အခြေအနေမထိန်နိုင်မဲ့ဆိုးဝါးတဲ့အကျိုးဆက်တွေဖြစ်လာနိုင်တယ်လို့သူကသတိပေးပါတယ်ဒီသတင်းဖတ်တဲ့လုံခြုံရေးတွေရဲ့လက်ချက်နဲ့ဆန္ဒပြတဲ့သူ20ကျော်သေဆုံးခဲ့တာနဲ့350ကျော်ဖမ်းဆီးခံရတဲ့ကိစ္စကိုတီးခြားလွတ်လပ်တဲ့စုံစမ်းမှုလုပ်ဖို့အတွက်ကိုလည်းတောင်းဆိုခဲ့ပါတယ
်မက္ကဆီကိုနိုင်ငံဘက်ကနေအမေရိကန်ပြည်ထောင်စုထဲကိုဆန်ယီစတရိုနေဇက်ကိုဂိတ်ကိုဖြတ်ကျော်ပြီးဝင်ရောက်ဖို့ကြိုးစားကြသူတွေအပေါ်ဒီကနေ့တောက်ကြနေကစပြီးလူမှုကြီးကြပ်ရေးဆိုင်ရာဥပဒေအသစ်နဲ့စတင်ကင်တွယ်ဆောင်ရွက်တော့မှာဖြစ်ပါတယ် MPP လို့ခေါ်တဲ့ရွှေပြောင်းအခြေချနေတိုင်းသူများအကာအကွယ်ပေးရေးလှုပ်ထုံးလှုပ်နီးအသစ်အရာအဲ့ဒီနေဇက်ဂိတ်ကနေအမေရိကန်နိုင်ငံတဲကိုဝင်ပြီးခေလုံးခွင့်လျှောက်ထားသူတွေကိုသူတို့အမှုအတွက်စစ်ဆေးမှုတွေလှုပ်ဆောင်နေစေကာလမှာမက္ကဆီကိုနိုင်ငံဘက်ကိုပြန်ပို့ထားမှာဖြစ်ပြီးအမေရိကန်အမိဖြစ်တယ်လို့အမေရိကန်အမိမြေလုံခြုံရေးဌာနကပြောပါတယ်ခေလုံးခွင့်လျှောက်ထားကြသူတွေအတွက်လိုအပ်တဲ့စာနာမှုဆိုင်ရာအကူအညီနဲ့အကာအကွယ်ပေးမှုတွေကိုတော့မက္ကဆီကိုနိုင်ငံကကြားကာလမှာလှုပ်ဆောင်ပေးသွားမှာဖြစ်ကြောင်းအမိမြေလုံခြုံရေးဌာနကပြောပါတယ်နိုင်ငံရဲ့တောင်ပိုင်းနေဇက်ဒေသမှာလုံခြုံရေးနဲ့လူသားချင်းစာနာမှုဆိုင်ရာပဋိပက္ခတွေနဲ့ရင်ဆိုင်နေရတာကြောင့်ဒီပဋိပက္ခတွေကိုဖြည့်ရှင်းပြီးနေဇက်ဒေသဘေးကင်းလုံခြုံအောင်လှုပ်ဆောင်တာလူမှုကြီးကြပ်ရေးနဲ့အောက်ခွန်ဆိုင်ရာဥပဒေတွေပြဋ္ဌာန်းဆောင်ရွက်တာတွေလှုပ်ဆောင်နိုင်ဖို့အတွက် MPP လုံထုံးလုံနီးအသစ်ကိုထုတ်ပြန်ရခြင်းဖြစ်ကြောင်းအမိမြေလုံခြုံရေးဌာနကပြောပါတယ်အခုထုတ်ပြန်လိုက်တဲ့လုံထုံးလုံနီးအသစ်ရအမေရိကန်နိုင်ငံနဲ့တရားမဝင်ဝင်ရောက်ဖို့ကြိုးစားကြသူတွေကိုဟန်တားနိုင်မှာဖြစ်တယ်လို့တရားဝင်ဝင်ရောက်လာပြီးခလုံးဝင်လျှောက်ထားသူတွေအတွက်ပို့ပြီးတော့အာယုံဆိုင်လှုပ်ဆောင်ပေးနေမှာဖြစ်ကြောင်းလည်းအမိမြေလုံခြုံရေးဌာနကပြောပါတယ်
။အမေရိကန်ဆိုရလုပ်ငန်းတွေရပ်ဆိုင်းထားတာတရင်၅ဘတ်ကြာလာတာနဲ့အမျှပုံမှန်ဆိုရင်လဆာရကြရမယ်ဒီနေ့မှလည်းဝန်ထမ်း၈သိန်းလောက်ဒီဒုတိယအကြိမ်လဆာမရသေးပဲဖြစ်နေပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့မက္ကဆီကိုနယ်စပ်မှာတတိုင်းကာဖို့တူတောင်းနေတဲ့စရိတ်အတွက်လွှတ်တော်ကအနည်းငယ်ကြိုပြီးတော့ခွင့်ပြုပေးထားရင်အစိုးရလုပ်ငန်းတွေကိုယာယီပြန်ဖွင့်ပေးမယ်လို့သဘောတူတယ်လို့ပြောကြားခဲ့ပါတယ်။အစိုးရလုပ်ငန်းတွေပြန်လည်လည်ပတ်နိုင်ဖို့ရည်ရွယ်ပြီးတော့အထက်လွှတ်တော်မှ Republican အမတ်တွေဘက်ကတင်တဲ့ဥပဒေကြမ်းရောဒီမိုကရက်အမတ်တွေဘက်ကတင်တဲ့ဥပဒေကြမ်းကိုပါဒီကြာသာရေးနေ့ကမဲခွဲခဲ့တာမှနှစ်ဖက်လုံးပယ်ချခံရပါတယ်။ Republican တွေရဲ့ဥပဒေချမ်းမှာကျန်တဲ့ဘဏ္ဍာနှစ်တစ်ခုလုံးအတွက်အစိုးရအသုံးစရိတ်အပြင်သမ္မတ Trump တောင်းနေတဲ့တတိုင်းကာဆိတ်ဒေါ်လာ 5.8 ဘီလီယံနဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာအကန့်အသတ်နဲ့ပြုပြင်ပြောင်းလဲရေးတွေပါဝင်ပါတယ်။ Democrat တွေဘက်ကဥပဒေချမ်းမှာတော့ February 6ရက်နေ့အထိအစိုးရအသုံးစရိတ်ကိုအတည်ပြုပြီးတော့အဲ့ဒီကာလအတွင်းမှာဒီနယ်စပ်လုံခြုံရေးအတွက်လွှတ်တော်နဲ့အင်ဗျူတော်ညှိနှိုင်းကြဖို့အဆိုပြုထားတာပါ။မဲခွဲခဲ့တာမှာဥပဒေချမ်းနှစ်ခုလုံးလိုအပ်တဲ့ထောက်ခံမဲ60မရခဲ့တဲ့အတွက်အတည်မပြုနိုင်ခဲ့ပါဘူး။အဲ့ဒီနောက်သမ္မတကတူတောင်းနေတဲ့တိုင်းကာစတီထဲကအနည်းငယ်ကြိုပေးရင်တော့အစိုးရလုပ်ငန်းတွေရပ်ထားတာကိုပြန်ဖွင့်ပေးမယ်ဆိုတဲ့သဘောပြောကြားခဲ့ပါတယ်။အစိုးရရုံးတော်တော်များများလုပ်ငန်းတွေရပ်ထားရပြီးတော့လစာလည်းမရကြတဲ့အတွက်အစိုးရဝန်ထမ်းတချို့ဟာအခမဲ့ပေးဝေတဲ့အစားအသောက်နဲ့ပတ်ဝန်းကျင်အတိုင်းအဝိုင်းရဲ့အထောက်ပံ့တွေကိုအားကိုးနေထိုင်နေကြရပါတယ်
။အမေရိကန်အစိုးရရဲ့လည်းပတ်မှုတချို့ရပ်ဆိုင်ထားရတာ35ရက်မြောက်ထဲရောက်လာတဲ့အချိန်မှာပဲအစိုးရဝန်ထမ်းတွေအနေနဲ့အစုလိုက်အပြုံလိုက်ကျန်းမာရေးခွင့်တွေယူကြဖို့အလုတ်သမားအခွင့်အရေးလှုပ်ရှားသူတွေကတိုက်တွန်းနေကြပါတယ်။ဒါပေမဲ့အန်ဒီအများပြည်ဝန်ထမ်းတွေအလုတ်ပြုတ်မဲ့အရေးနဲ့ပါအရင်ဆိုင်ရနေနဲ့အဲ့ဒီတောင်းဆိုမှုကိုလိုက်ရောဖို့အစိုးရဝန်ထမ်းစုစုပေါင်း2000ကျော်ကိုကိုယ်စားပြုတဲ့သမ္မတကတွေဘက်ကဝန်လေးနေကြပါတယ်။မက္ကဆီကိုနယ်စပ်မှာတတိုင်းတိဆောက်ရေးအတွက်သမ္မတဒေါ်နယ်ထရမ့်တောင်းဆိုထားတဲ့ဒေါ်လာ 5.8 ဘီလီယံကျော်ကိုလွှတ်တော်ကဘတ်ဂျက်ချမှတ်ပြတာကြောင့်ဒီဇင်ဘာ22ရက်နေ့ကစပြီးအစိုးရရန်တရာ၄ပုံတစ်ပုံကိုရပ်ဆိုင်းထားရတာမှာဝန်ထမ်း၈သိန်းလောက်အလုံးမစင်းပဲအိမ်မှာနေထိုင်နေကြတဲ့သူတွေရှိသလိုလစာမရပဲအလုပ်ဆင်းနေကြသူတွေလည်းရှိပါတယ်။အစိုးရဝန်ထမ်းအလုံးဒီပါဟာရန်တရာတွေရပ်ဆိုင်းထားရတာကြောင့်လှုပ်အားကလစာတွေမရတာတလကျော်လာပြီးဖြစ်တာကြောင့်ဝန်ထမ်းတွေစားဝတ်တွေတဲ့အခက်အခဲတွေရှိလာနေပြီးအိမ်လကမပေးနိုင်တာကြောင့်အိမ်ကနေဆင်းပြရမယ့်အခြေအနေနဲ့ရင်ဆိုင်ရသူတွေလည်းရှိနေပါတယ်။လောက်ခလာစာမရကြတဲ့အစိုးရဝန်ထမ်းတွေအတွက်ပရိတ်တအဖွဲ့တွေကစားစရာတွေချက်ပြီးအခမဲ့ကျွေးမွေးတာဟင်းချက်စရာတွေအခမဲ့ပေးဝေးတာတွေလှုပ်ဆောင်နေကြပါတယ်။အစိုးရလုပ်ငန်းတွေပုံမှန်ပြန်လည်ပတ်နိုင်ဖို့ဆန္ဒပြတောင်းဆိုမှုတွေဟာလည်းအခုချိန်အထိအရာမရောဘဲဖြစ်နေပါတယ်။
ဒီ American Tan ညဘက်မြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင်ဗျ။
သောစာနေညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးပါမယ်။မြန်မာနိုင်ငံထဲမှာရှိနေတဲ့ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်ဘက်မတွားတွားအောင်လို့အစွန်းရောက်ဒေသခံတွေနဲ့လုံခြုံရေးတွေကလုပ်နေတယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ရန်ဟီလီကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံပြည်ဝင်ခွင့်မရတာကြောင့်အိန္ဒိယချင်းထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကို၁၇ရက်ကြာတွားရောက်လေ့လာခဲ့တဲ့မစ်ရန်ဟီလီကသူ့ရဲ့ခီးစဉ်တွေးရှိချက်တွေကိုဒီကနေ့ဒါကာမြို့တော်မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့တာဖြစ်ပါတယ်။
During my visit, I received videos of houses burning in Mongdaw Township, the second such incident to occur in Mongdaw in 2019 alone. According to information gathered by my
Mongdaw မြို့နယ်ကရိုဟင်ဂျာအိမ်တွေကိုအခု2019ခုနှစ်ထဲမှာပဲမိရှို့တဲ့ဗီဒီယိုတွေကိုသူ့ရဲ့ခရီးစဉ်မှာကြည့်ခဲ့ရတယ်။မြန်မာလုံခြုံရေးတွေနဲ့ဗုဒ္ဓဘာသာအစွန်းရောက်တွေပေါင်းပြီးတော့မိရှို့တာလို့စုံစမ်းသိရတယ်လို့မစ်ရဟီလီပြောသွားတာဖြစ်ပါတယ်။ရခိုင်ပြည်နယ်ထဲမှာရှိနေတဲ့ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်ဘက်မတွားတွားအောင်လုပ်နေတယ်လို့သူကပြောပါတယ်။ဒါရမကနှစ်နိုင်ငံနယ်စပ်ကြားက zero line မှာခိုလုံနေတဲ့ရိုဟင်ဂျာတွေကိုလည်းမြန်မာလုံခြုံရေးတွေကအနှောက်အယှက်ပေးပြီးတော့ဘင်္ဂလားဒေ့ရှ်ဘက်သွားအောင်လို့အတင်းလုပ်နေတယ်လို့အဲ့ဒီမှာသူနဲ့တွေ့ခဲ့တဲ့သူတွေကပြောကြတယ်လို့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်ကဒုက္ခသည်စခန်းတွေမှာကုညီထောက်ပံ့မှုတွေလိုအပ်နေတဲ့အကြောင်းကိုလည်းပြောပါသေးတယ်။တခါရခိုင်ပြည်နယ်ထဲမှာဒီရခိုင်လက်နက်ကိုင်အေအေအဖွဲ့နဲ့အစိုးရတပ်တွေတိုက်ပွဲဖြစ်နေတာနဲ့ပတ်သက်လို့လည်းဒီတိုက်ပွဲတွေကြားမှာတစားကံဖြစ်နေတဲ့ဒေသခံတွေအတွက်စိုးရိမ်တဲ့အကြောင်းပြောပါတယ်။အေအေအဖွဲ့ကိုအာစာအကြမ်းဖက်အဖွဲ့နဲ့ဆက်နွယ်နေတယ်လို့မြန်မာအစိုးရကပြောတာဟာတိတ်ကိုတာဝန်မဲ့လွန်းတယ်လို့လည်းမစ်ဆန်ဟီလီကပြောပါရယ်မြန်မာနိုင်ငံဒီမိုကရေစီအပြောင်းလဲမှာအပြုသဘောတိုးတက်မှုတွေဆုပ်ယုပ်မှုတွေရှိနေတယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းမှာသူကပြောသွားပါရယ်အထူးသဖြင့်လွတ်လပ်စွာထုတ်ဖော်ပြောဆိုဆွေးနွေးခွင့်ရှိဖို့အရေးကြီးတယ်ဆိုတာကိုဖန်ဆီးခံထားရတဲ့ဒီကချင်းလှုပ်ရှားသူ၃ယောက်နဲ့ Writers သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဥပမာပေးပြီးတော့ပြောသွားခဲ့တာပါတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တပ်မတော်ကအပြစ်ခတ်ရဲဆဲတာကိုလည်းသူကကြိုးဆိုကြောင်းပြောပါရယ်ဆောင်အပါအဝင်ဒီရေကာတာတွေပြန်ဆောက်ဖို့အလားအလာရှိနေတာနဲ့ပတ်သက်လို့လဲဒေသခံတွေရဲ့လူမှုရေးတဘာဝပတ်ဝန်းကျင်ဆိုင်ရာစိုးရိမ်မှုတွေကြောင့်ဒီကိစ္စကိုအစိုးရအနေနဲ့ပုံမွေလင်းလင်းပြောကြားဆောင်ရွက်ဖို့လိုတယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ရန်ဟီလီကတိုက်တွန်းသွားခဲ့ပါတယ်မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံသလိုမစ်ရန်ဟီနီနဲ့လည်းပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့ပြောကြားထားပါတယ်
ပါကစ္စတန်နိုင်ငံကတာတိုပြည်ပြည်ထင်းတပ်ဒုံးကျည်ကိုဂျာတာပရင်းကစမ်းသပ်ပြစ်လွတ်လိုက်ပြီးဖြစ်တာကြောင့်အင်းကြီးချင်းပြန်ပဲအိန္ဒိယနိုင်ငံဘက်က ရုတ်တရက်ထိုးစစ်ဆင်တက်ခိုက်တာကိုပြန်လည်ခုခံနိုင်ဖို့သူတို့စစ်တပ်အနေနဲ့နျူကလ িয়ার ထိပ်ဖူးတပ်ဒုံးကျည်တရားဝင်ပိုင်ဆိုင်သွားပြီဖြစ်ကြောင်းပါကစ္စတန်အစိုးရအရာရှိတွေကပြောပါတယ်အခုဆန်းသတ်လိုက်တဲ့နာဆာဒုံးကျည်ဟာပြစ်မှတ်ကိုတိကျစွာထိမှန်နိုင်တဲ့အပြင်လေထဲမှာလမ်းကြောင်းပြောင်းလို့ရတဲ့နည်းပညာပါဝင်ကြောင်းပါကစ္စတန်စစ်တပ်ကပြောပါတယ်ဒီချိန်ထဲမှာပဲဒုံးကျည်အမြောက်များကိုပြစ်လွတ်နိုင်တဲ့အဲ့ဒီလက်နက်စနစ်အရာပါကစ္စတန်စစ်တပ်အနေနဲ့ပြစ်မှတ်ပေါင်းများစွာကိုဒီချိန်ထဲမှာပြစ်ခတ်နိုင်မှာဖြစ်ကြောင်းလည်းကြွန့်ကျင်သူတွေကပြောပါတယ
်အိန္ဒိယနိုင်ငံတောင်ပိုင်းစရီဟာရီကိုတာအာကာသစခန်းကနေပြီးတော့ကမ္ဘာအပေါ်ဘားဆုံးလို့ဆိုတဲ့ဂျိုဒူးကိုလွတ်တံနိုင်ခဲ့တဲ့အကြောင်းအိန္ဒိယနိုင်ငံကပြောကြားလိုက်ပါတယ်။အလေးချိန် 2.6 ပေါင်သာရှိတဲ့ကာလမ်ဆက် V2 ဂျိုဒူးကိုအိန္ဒိယအာကာသစူးစမ်းလေ့လာရေးဌာန ISRO ကကြာသပတေးနေ့ညတုန်းကလွတ်တင်ခဲ့တာပါ။ချန်နိုင်းမြို့အခြေဆိုင်အာကာသဆရာပညာပေးသင်တန်းကျောင်းတစ်ခုကကျောင်းသူကျောင်းသားတွေတီထွင်တဲ့ဂျိုဒူးကိုအဆင့်၄ဆင့်ပြောင်းနိုင်တဲ့ဒုံးပြန်ကြီးနဲ့အာကာသကိုလွတ်တင်ခဲ့တာဖြစ်ပါတယ်။လွတ်တင်ပြီး73မိနစ်အကြာမှာပဲဒီဂျိုဒူးဟာကမ္ဘာ့ဘက်လမ်းကြောင်းထဲကိုအအောင်မြင်မြင်ရောက်ရှိသွားတယ်လို့ ISRO ကပြောပါတယ်ရှင်။တောက်ကြညနေခင်းအတွက်နောက်ဆုံးသိထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုစောဝင်းလိုင်းတို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးချင်ပါတယ်။တက်မတော်ဘက်က၄လကြာအပြစ်ခတ်ရစဲရေးကြီးညာချက်အပေါ်မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကချိုးဖောက်မှုတွေရှိနေတဲ့အကြောင်းမြန်မာစစ်တပ်ကဒီကနေ့ပဲသတိပေးလိုက်ပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ငြိမ်းချမ်းရေးကိုအမှန်တကယ်လိုလားတဲ့ဆိုရင်ဒီဇင်ဘာလ21ရက်နေ့ကထုတ်ပြန်ခဲ့တဲ့တက်မတော်ရဲ့ငြိမ်းချမ်းရေးဆိုင်ရာကြေညာချက်အတိုင်းညှိနှိုင်းဆွေးနွေးတာတွေကိုအမြန်ဆုံးပြုလုပ်ကြဖို့လဲတိုက်တွန်းခဲ့တာပါတက်မတော်ရဲ့ကြေညာချက်နဲ့လက်နက်ကင်ပြည်ပခါနောက်ဆုံးအခြေအနေတွေကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစော်ကစူးစီးတင်ပြထားပါတယ
်ဟုတ်ကဲ့ပြစ်ကတ်တိုက်ခိုက်မှုရစဲရင်းနဲ့ထာဝရငြိမ်းချမ်းရေးဆိုင်ရာကြေညာချက်ကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးက2018ခုနှစ်ဒီဇင်ဘာလ21ရက်နေ့မှာထုတ်ပြန်ခဲ့ပြီးတလကျော်ကြာမြင့်လာခဲ့တဲ့ကာလအတွင်းမှာကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့မြို့သားပြန်လည်တင်းပြရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC အကြားမှာတစ်ချိန်ကရင်မျိုးသားစည်းရုံး KNU KNU မျိုးသားတိုးတက်ရေးပါတီ KNPP ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS တို့နဲ့ငြိမ်းချမ်းရေးကော်မရှင်အကြားမှာတစ်ချိန်စီသာအလွတ်တဘောဆွေးနွေးနိုင်သေးတာဖြစ်ပါတယ်ဒီအချိန်မှာတက်မရော့ဘက်ကအချက်၉ချက်ပါကြေညာချက်တစ်စောင်ကိုဒီကနေ့ထုတ်ပြန်ခဲ့ပြီးဒီလိုထုတ်ပြန်ရတဲ့ရည်ရွယ်ချက်ကိုတက်မရော့ပြည်သူ့ဆက်ဆံရေးနဲ့စိတ်ဓာတ်စစ်ဆင်ရေးညွှန်ကြားရေးမှူးရုံးဒုတိယညွှန်ကြားရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းက VOA ကိုအခုလိုပြောပါတယ
်။နောက်ဆုံးအပိုက်ကအကြီးကြပါပဲ။နောက်ဆုံးပိုက်ကငင်းကြီးရေးအတွက်ငင်းကြီးဆွေးနွေးခြင်းမျိုးအများဆုံးပြုလုပ်သွားရန်တိုက်တွန်းမှာတောင်းတာ။အကြီးကတော့ကျွန်တော်တို့တပတ်တပြည့်ခတ်ရက်ဆဲပြီးတယ်အခုကျွန်တော်ကတလကျော်သွားပြီ။အချိန်လေးလားတလကျော်သွားတော့အချိန်ကြီးပုံတော့ပေါ့။ဒီပုံတော့ပုံသွားတဲ့အချိန်ကြီးကျွန်တော်တို့ဒီရည်ရထားတဲ့ဟိုထောက်ရငင်းကြီးရေးအတွက်အကြီးကိုဖွဲ့စည်းပြီးရဟုတ်ဆောင်ချက်ဒီအားနည်းနေတယ်လို့ကျွန်တော်ကမြင်တယ် NRPC ပေါ့ဗျာမြို့သားပြန်လည်တင်းနေတဲ့ငင်းငန်းရေးဘူဌာနနဲ့ဆွေးနွေးလို့ရတယ်တက်မတော်ဖွဲ့စည်းပေးထားတယ်ဤနိုင်ဆွေးနွေးအဖွဲ့ဖြည့်ဥပါအဖွဲ့နဲ့လည်းဆွေးနွေးလို့ရတယ်ဆိုပြီးနားဖွင့်ပေးထားတယ်ဒီနားကြောင်းပေါ်မှာငင်းငန်းရေးအတွက်တကယ်လိုလားဆိုတော့လိုက်ပိုင်လို့ဆောင်တယ်အားနည်းနေတယ်လို့မြင်သေးတဲ့အတွက်ကျွန်တော်တို့ကဒါထုတ်ပြန်လိုက်တာဖြစ်ပါတယ်ဗျာ
ဒီကနေ့ထုတ်ပြန်ချက်မှာဒီဇင်ဘာလ21ရက်နေ့ထုတ်ပြန်ချက်မှာပါဝင်တဲ့အချက်5 6နဲ့9တို့ကိုအပြည့်ရစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တချို့ရောလက်မှတ်မထိုးသေးတဲ့အဖွဲ့တချို့ကပါချိုးဖောက်နေကြောင်းတလကျော်ကြာကာလအတွင်းမှာ EAO အဖွဲ့အချင်းချင်းတိုက်ပွဲဖြစ်တာ73ကြိမ်နယ်မြေကျော်လွန်လှုပ်ရှားတာ168ကြိမ်စစ်ကြေးကောက်ခံတာ10ကြိမ်လူသစ်စုဆောင်းတာအကြိမ်20တမရော့စစ်ကြောင်းကိုချောင်းပြောင်းပစ်ခတ်တာ10ကြိမ်မိုင်းဖြစ်စဉ်2ကြိမ်ပွားခဲ့ကြောင်းထုတ်ပြန်ထားပါတယ်။နယ်မြေကျော်လွန်လှုပ်ရှားတာကြောင့်အချင်းချင်းတိုက်ပွဲဖြစ်တဲ့အဖွဲ့တွေအနေနဲ့လည်းဂတိကဝတ်ပြုထားတဲ့အတိုင်းမူလနယ်မြေတွေကိုပြန်လည်ဆုတ်ခွာဖို့ဗမှုချုပ်ဇော်မင်းထွန်းကအခုလိုပြောဆိုပါတယ်
။ဒီတိုင်းကလည်းငါကရင်ဖွဲ့စည်းနေတဲ့ကျွန်တော်တို့နဲ့စာချုပ်ဆိုင်စရီကွေးရှိလာလည်းရှိခဲ့။စီဝေးမှတ်တမ်းနေတဲ့ဂတိကဝတ်ရှိလာလည်းရှိတယ်။ဒါသူတို့ဘက်ကလည်းတောင်းဆိုတဲ့ဟာတွေလက်တွေ့နေမှာရှိနေတဲ့ဟာတွေနဲ့ဒါဆုံးဖြတ်လိုက်တာပေါ့။ဆုံးဖြတ်ပြီးစာချုပ်တွေချုပ်ခဲ့ကြတယ်။တဘောတူကြီးတွေလုတ်ခဲ့တဲ့အထဲမှာမှဟိုပေါ့ကြော်တော်လာပေါ့အခုကျွန်တော်တို့ရှမ်းမြောက်မှာဖြစ်နေတဲ့ချင်းချင်းနေပြည်သူဂျိုင်းကလည်းပေါ့လားပြည်သူလူထုကတော်လေးနှင်တာပါတယ်နှင်တာမှုတွေကရှိအောင်ဇာတိတိုင်းလိုက်လာပြင်တယ်ဆိုလို့ကဖတ်ပြကြပြည်ပြတာဖြစ်ပါတယ်ခေတ်ပိုင်းတော့တနည်းနဲ့နောက်ဆုံးထားပြီးတော့ကြော်ထားတဲ့နေကြီးကနေပြန်ပြီးတော့ရုပ်သိမ်းပြီးပေါ့ခရီးကွက်ပါနေပြည်တွေအတွင်းကိုစုပ်ပြီးပေါ့ဆိုကျွန်တော်ကထပ်ပြီးပြည်ပြထားပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းမှာရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS အဖွဲ့ဟာရှမ်းပြည်တိုးတက်ရေးပါတီ SSPP နဲ့တိုက်ပွဲဖြစ်ပွားနေသလိုပြီးခဲ့တဲ့လတွေက TNLA ခေါ်တအန်းပလောင်အဖွဲ့နဲ့လည်းတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီလိုတိုက်ပွဲဖြစ်ပွားတာကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေဟာနေရာစွန့်ခွာတင်းရှောင်နေကြရပါတယ်။လက်တော်ရခိုင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့လည်းဗိုလ်မှူးချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ်။
ရခိုင်ကမှာတော့ကျွန်တော်တို့က20ရက်နေ့နောက်ပိုင်းမှာ23ရက်နေ့24ရက်နေ့မှာကျွန်တော်တို့ဒီပလောက်ဘက်မှာဖြစ်ခဲ့တာရှိတယ်။ပလောက်ဘက်မှာဖြစ်ပြမှုတွေဆက်ဖြစ်နေပါတယ်။ဖြစ်ပြမှုတွေဆက်ပြနေတော့23ရက်နေ့24ရက်နေ့မှာကျွန်တော်တို့အခြေချဖို့ကြိုးစားလာတဲ့ပခန်းပေါ့ခိတာပခန်းတစ်ခုကိုကျွန်တော်တို့တင်ဆက်ရမိပါတယ်။
AA ခေါ်ရခိုင်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူခိုင်ဒုက္ခကတော့လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကို
ဒီတော့မျိုးနေချင်းမှလည်းရှိတယ်။နောက်ဘူဒီတော်မျိုးနေချင်းမှလည်းရှိတယ်။နောက်ဘလောင်မျိုးနေချင်းမှနော်အဲ့ဒီနေရာတွေမှာနေပြီးတော့ဗမာစစ်တပ်ကလည်းလက်နေကြည့်တယ်နဲ့လှည့်နေတာရှိတယ်။ဒီနေ့ရက်နေ့မှာနော်ဘလောင်မျိုးနေချင်းကဒီဗမာမေယာရဲ့အဲဆက်ဘက်မှာရှိတဲ့တောင်ကုန်းတွေကိုလာပြီးတော့ဒီဗမာတပ်တို့ကလည်းဟယ်လီကော်ပတာနဲ့ပြင်းနဲ့မတင်တိုင်းပေါ်အဲ့မှာလာပြီးတော့ဘုံကျတိုက်ခိုက်တာရှိတယ်။နောက်ဆုံးရက်နေ့မှလည်းဒီတို့ကလည်းလက်နေကြည့်တယ်နဲ့တောက်တောက်ပြင်းနေတာရှိတယ်။နောက်ပြင်းနေမှလည်းဆန်းပြင်းနေတယ်ဒီကြေးတက်ရှိနေကြ။ဒါနဲ့တခါနေပါဒီကျွန်တော်တို့ဘက်ကလဲလောလဲရတာမျိုးဘာမှမရှိဘူး
။AA တက်ဖွဲ့အနေနဲ့ဒီဇင်ဘာလ22ရက်နေ့တမရော်ရဲ့ထုတ်ပြန်ကြေညာချက်ကိုအခြားတအန်းပလောင်နဲ့ကိုကန်တက်ဖွဲ့တွေနဲ့အတူကြိုးဆိုထားပြီးတနိုင်ငံလုံးအပြည့်ရက်ဖို့တောင်းဆိုထားသလိုငင်းချမ်းရေးဆွေးနွေးဖို့လည်းအစဉ်သင့်ရှိကြောင်းထုတ်ပြန်ထားပါတယ်။ဇန်နဝါရီလ24ရက်နေ့ကတော့ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှတ်တိုင်အမှတ်47မှာရှိတဲ့ရဲကင်းစခန်းကိုတစ်ဖက်နိုင်ငံဘက်ချမ်းကနေဘုံးပစ်လောင်ချာလက်နက်ငယ်တွေနဲ့ပစ်ခတ်တိုက်ခိုက်တာတွေရှိခဲ့ပါတယ်။လောလောဆယ်မှာတော့မြန်မာလုံခြုံရေးအဖွဲ့တွေကပစ်ခတ်တဲ့အဖွဲ့ကိုစီစစ်နေတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကဘင်္ဂလားဒေ့ရှ်တန်ဘတ်ကိုခေါ်ယူပြီးဒီတိုက်ခိုက်မှုကိုအတိပေးခဲ့ကြောင်းနိုင်ငံခြားရေးဝန်ကြီးဌာနနိုင်ငံရေးရာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးဆိုးဟန်ကပြောပါတယ်။
အဲ့ဒီပြန်ဖြစ်ပြီးတဲ့နောက်မှာကျွန်တော်တို့ဘင်္ဂလားဒေ့ရှ်တံမကြီးကိုကျွန်တော်တို့နိုင်ငံရေးဝန်ကြီးဌာနကိုခေါ်ပြီးတော့ဟိုကျွန်တော်ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့တော့စုံစမ်းစစ်ဆေးပြီးကျွန်တော်တို့ပြောကြပါတယ်အတေဝင်ဆက်နမန်စာလဲပေးခဲ့ပါတယ်အဲ့တော့တံမကြီးကလည်းသူ့နိုင်ငံကိုပြန် headquarters ကိုပြန်ပြင်ပြပြီးတော့ဒါနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးပြန်ချပေးမယ်ဆိုပြီးတော့ပြောကြထားပါတယ်
ဒီလ24ရက်နေ့နေဆက်မှတ်တိုင်အမှတ်47ပြစ်ခတ်မှုမှာနေကြားဆောင်ရဲတပ်သား2ဦးနဲ့နေဆက်ချန်စီယိုးပြင်အလုသမား2ဦးထိခိုက်ဒဏ်ရာရခဲ့ကြောင်းဒီကနေ့ထုတ်နိုင်ငံပိုင်သတင်းစာတွေမှာဖော်ပြထားပါတယ်တမ်ရော်ရဲ့ဒီကနေ့ထုတ်ပြန်ချက်အပေါ်မှာတော့သူတို့ရဲ့သဘောထားအမြင်ကိုသိနိုင်ဖို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး
ခုမိုးစော်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်တဆက်သေးပါပဲကချင်ပြည်နယ်အစိုးရဝန်ကြီးတချို့ဘာကြောင့်နှုတ်ထွက်ခဲ့ကြရပါသလဲဆိုတဲ့ဆက်သွယ်မေးမြန်းချက်ကိုလည်းတင်ပြပေးကြပါရစေမကြသေးခင်ရက်ပိုင်းကပဲတာဝန်ကနေအနားယူခိုင်းလိုက်တာကြောင့်အနားယူလိုက်ရတဲ့ကချင်ပြည်နယ်အစိုးရအဖွဲ့တွေကလူမှုရေးဝန်ကြီးဒေါက်တာသင်းလွင်ကသူ့ကိုတိုင်ကြတာကတော့အပြင်လူတွေကမဖြစ်နိုင်ဘူးလို့ပြောဆိုလိုက်ပါတယ်ဒါအပြင်နိုင်ငံတော်ရေးတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုကိုချင်းစားတယ်လို့လည်းပြောပါတယ်တိုင်တဲ့သူကအစွမ်းထက်လွန်အားကြီးလို့အခုလိုမျိုးယာရုကနှုတ်ထွက်ခိုင်းတဲ့အခြေအနေနဲ့ကြုံရတာလို့သူကသုံးသပ်ပါတယ်။လူရည်ကျွန်းသုံးတက်ကွန်ဖြစ်ခဲ့ဘူးသူ၊ကျန်းမာရေးဝန်ကြီးဌာနကချီးမြှင့်တဲ့စွမ်းဆောင်ရည်ထူးချွန်စုတွေကိုရထားဘူးသူ။အသက်68နှစ်အရွယ်ကချင်ပြည်နယ်ဝန်ကြီးဟောင်းဒေါက်တာသင်းလွင်ကိုရန်ကုန်မြို့ကနေကိုကျကျော်သိန်းကဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်
။အခုဖြစ်သွားတဲ့အပေါ်မှာဆရာကိုယ်တိုင်ဘယ်လိုနားလည်ထားပါသလဲဆရာ
။ပါတီနဲ့မပူးပေါင်းဘူးလို့ပြောတယ်။အမှန်ကတကယ်ကိုပူးပေါင်းတာ။ရေးရဆက်သူမပူးပေါင်းတာ။အထူးသဖြင့်ပါတီမှာအနစ်နာခံလုပ်လာတဲ့နေချင်းညာမှာလုပ်လာတဲ့လူတွေထောင်ချခံလုပ်လာတဲ့တကြီးဝါကြီးတွေလွတ်တော်ကိုယ်စားလှယ်ရကျွန်တော်နဲ့တော်တော်လေးအဖွဲ့ကြပါတယ်မပြီးရတဲ့အိုးတွေကတော့ဂျပန်ကိုလိပ်ဖြစ်အောင်လို့ထိုင်တာမျိုးတော့ရှိတာပေါ့ဗျာဂျပန်ကိုလိပ်ဖြစ်အောင်တိုင်တဲ့ခါမှာအက်ဂျစ်တစ်တွေထဲမှာအက်ဒဝတ်တွေထဲမှာနော်မလူနာတဲ့ကိန်းကန်းတွေပေါင်းထည့်မယ်ဆိုရင်ဒါကျွန်တော်ကဒီဂရိတ္တစာမဆိုခင်တည်းကရင်းစားမှာစပါပြီဆိုတော့တိုင်တာ
အဲ့တော့ဆရာရဲ့အမြင်မှာကအဓိကအဖြစ်အခုလိုဆရာကိုနားယူခွင့်ပေးလိုက်တယ်ပေါ့လေဆရာကိုကြတော့နားယူခွင့်ပေးလိုက်တယ်ဆိုတော့တကယ်ကတော့ဆရာကနှုတ်ထွက်ခိုင်းတဲ့အခါမှာနှုတ်ထွက်လာဆရာကတင်ပေးလိုက်တယ်တင်ပေးလိုက်တဲ့ဆရာကိုနားယူခွင့်ပေးလိုက်တယ်ဆိုပြီးတော့ဖြစ်တော့ဒါကဆရာအမြင်အားဖြင့်ဟလာပါတီတွင်မလိုမုန်းထားတဲ့လူတွေကတိုက်တယ်လို့ဆရာအဲ့လိုယူဆတာပါလားဆရာ
အဲ့ဒီလိုပြောရမလားကျွန်တော်ထင်တယ်အပြင်လူကတော့မဖြစ်နိုင်ဘူးဗျပါတီတွင်းဆိုတာကမှခုနကပြောတော့အမေကျော်ပါစယ်ပဲဖြစ်နေမယ်ကျွန်တော်တို့ပါတီမှာသ ตะเกอะมะตันยิเต็ดๆดูดิสิเดตะเกอะลุลุดูดิสิเดโอเคอะละซอยินเสียกูอ่ะกะวุนจิจุกะเสียรู้ก็ပြောได้เฉยมานักงานน้ออะตัยเมงงานปู่กูก็นายุไคเนะสุบิ๊ดเปียวเลยอะละกูก็เสียเล็กขันบาดล่ะเสียตะบอดุบาดล่ะวุนจิจุกก็จนอีกคณะละแกก็อ๋อนูจนฟงเสร็จขอวุนจิจุจนมะนายมูลูจนลุเตลุละละกว่ามั้ยเนาะอะมะขะเนี่ยๆละบาดิไอ้คาจ่อละนักงานน้ออะตัยเมงงานลุไม่โจ้บ่ะตะมะราก็โจ้เลยบ่ ตมราจ้อเลยซอนะเสร็จเนี่ยจนตั้วตุ่ยไปแล้วงุนจิจุก็จนขั้นเนี่ยขึ้นเลยตัวงุนจิจุฉิมาเป้จนลุถั่วสาติเมงกันมาซะไล่สาโหจนว่าวุนจิจุฉิไปตัดไปแล้วเออวุนจิจุขั้นน่ะขึ้นเลยตัวงุนจิจุฉิมาเป้ลุถั่วสาติเมงุนจิจุขั้นเนี่ยลุวุนจิจุอฉิมีชุโลยาไปเลยสมมุติว่าจนลุขึ้นไปแล้วโอเคเสร็จจนเปลี่ยนไปแล้วเปียดิเสียอกูอ่ะก็ตะชู่ก้อลาละถั่วแต่หาริมมาเสียก็ดีตากันลูๆเนี่ย
ဆက်ဆန့်ရေးမှာဆင်ပြေတာတွေရှိတယ်ပြောတာဆိုတော့ဆင်ပြေတာတွေရှိတယ်ဆိုပြီးတော့အဲ့လိုကောလာလာထွက်တာတွေကျွန်တော်တို့တွေ့ရပါတယ်အဲ့ဒါတွေနဲ့ပတ်သက်လို့ရောဆရာဘယ်လိုသဘောရပါလဲ IDP ကက်နေသွားရင်ကျွန်တော်ကားဆင်းလာတဲ့နေနဲ့ကလေးတွေကအော်ရတာတင်းတင်းတုံဖိုက်တင်းတင်းတင်းတုံဖိုက်တင်းအဲ့ဒါလူငယ်ပြန်ဝင်ကြီးကပြည်တော်စုဝင်ကြပြန်ဘာလဲကြဖိုက်တင်းနဲ့ဖိုက်ခိုင်းလ
ဒီမပြေဘူးဆိုတာကလူကြီးအကြိုက်ဆက်ကလိုက်လဲမလိုက်တခါရှိရပါမှုကြီးစွာရန်သူဆွဲမယူပြီးဆိုရဆုံးဟုတ်ကဲ့ဆရာဆရာဒီလောက်လုပ်ငန်းတော်ဝင်တွေများပြားစွမ်းနိုင်တဲ့လောက်လုပ်ပြီးတဲ့နောက်မှာဆရာကိုအနာယူခိုင်းလိုက်တဲ့အပေါ်မှာဆရာအနေနဲ့ဟလာနိုင်ငံတော်နိုင်ငံပုဂ္ဂိုလ်တောင်ဆန်းစုကြည်ပေါ်တော်လကောင်းနိုင်ငံတော်သမနာပေါ်တော်လကောင်းတို့မို့အင်တာဒီပါတီအပေါ်မှာတော်လကောင်းဆ
Pion at Pion. Look here at Pibare. Look here at Kama. Tuma. Don't knock us, Malaswin. Tuba. Party Boya. Don't look. And any party see the Boyana. Not who are Pizu see the Boya. And all Pizu Arne. A Pion at the Kuo. Yes, I netima. Do you sign Yara? Political landscape. A yeti the one. Transitional ability. As we could be on Yakara. Don't land Yara. As we could be on Yakara. Don't come up. Oh, in Jassy, by Nichan, you do not know the other. Do you know a young Kujansare? In Nichalun and Amu, a Chinadama, the transcendent Bigger, Sanganija, so to not did it, Janame. Do a
ကချင်ပြည်နယ်ကဆိုးရွားဖွဲ့ဝင်တချို့ကိုမကြသေးခင်ကပဲရာထူးကဖယ်ရှားလိုက်တဲ့အတွက်သဘောထားအမြင်တွေလည်းမျိုးမျိုးထွက်ပေါ်လာပါတယ်။အကြမ်းသားဆိုးရွားလက်ထက်ဆိုးရွားတွင်ပြုပြင်ပြောင်းလဲရေးခြေလှမ်းတရက်အဖြစ်ခြောက်ခံသူတွေရှိတယ်လို့အပြောင်းလဲတွေမှာပွင့်လင်းမြင်တာမှမရှိဘူးဆိုပြီးဝေဖန်သူတွေလည်းရှိနေပါတယ်။ပြည်နယ်နဲ့ပြည်ထောင်စုအစိုးရရဲ့မှာပြုပြင်ပြောင်းလဲဖို့လူမှ
ကိုရယူပြီးစက်တွေရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုရမပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် မနက်ဖြန်စနေနေ့တိုင်းလေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထမ်းမှန်ဖိတ်ခေါ်ပြသည်ရှင်ဆက်ပြီးတော့မလေးရှားနိုင်ငံဘက်ကသတင်းဆက်ချင်ပါတယ်မလေးရှားနိုင်ငံမှာတော့အိန္ဒိယနိုင်ငံတွေကဝင်လာတယ်လို့ဆိုတဲ့အရက်တူအများပြဖမ်းဆီးရမိတဲ့နောက်မှာတော့မလေးရှားရဲတပ်ဖွဲ့ကအဲ့ဒီအရက်တူတွေနဲ့ဆက်ဆက်ပြီးတော့မြန်မာနိုင်ငံသားအပါဝင်လူ၉ဦးကိုဖမ်းဆီးလိုက်ပါတယ်အခုရက်ပိ
Malaysia anabai ni ga wen yau si ning ga ya ma aye atu re to long tha la ko twi ya bi di aye de ha ain ni na che nai ngan ni ga la de a chaung ne myama nga wo pa win lu ko u ko phan si tha da ba di phi ya ne patat bi Malaysia nai ngan Bukit Aman ye tha na chok ye nyun cha ye mu ga di a pai twe ma be tadin sa shin lin mwe ta khu lou bi pyo so ga ba de
ไอ้ตระหนักเชิงเล่นเว้ยมาเปลี่ยนสุดตัวนะเนี่ยปัตตานีมาเลเซียอย่างมีมาเรื่องกูคุยไปนี่เลยมาเลเซียเชื่อใจกระป๋องคนนี้ตาดมีนายกูยิ้มอุตส่าห์เอากระทะอุตส่าห์เวงอ่ะวิวเอโก้คุลูเปียบยาบาร์เลยเยอะขนาดจุกันยังใจมุกโบราณเนี่ยดูลาโบราณหมดดิดูแลดีทำอะไรลูกเดือดสุดจะนอนดูบุกิเจเล เยสก็มาตรงนั้นเช่นเดียวกันเราเดี๋ยวมาฟังกันนะที่จะต้องมาเนี่ยชอบตามมือบอดี้คุณได้ยินอะไรล่ะสวัสดีทุกคนเนี่ยปูระบอดี้ท่านเนี่ยปูระบอดี้ถ้าเป็นตัวเบียร์เนี่ยบุ้งเนี่ยสุดเลยเอาตัวที่เอาไว้เบียร์เนี่ยเงินเราเลือกจะมาให้กับว่าตัวแต่เรื่องทุกอย่างเราเนี่ยมาอินเทอร์เน็ตมาทุกอย่างถ้าเป็นเอ็มจีเนี่ยเงินเนี่ยลาเลยเอาเงินมาเนี่ยทางใครเอาไปเลยถ้าอยู่ที่เอาไปเลยอารมณ์มาสู้วังกูเอาไปมาถ่ายเลยสวัสดีทุกคน
Kushika Sobi, and Sasotia didn't do like me, Tasson Zandi, you know. The name was Natasha Kune, Ula by Made, Itazi de Made, yet to the Lotari, Tanado Nicarera, Yedo, I mean, Yama Whiskey, do a man look at the man in the manning and I parade.
A cool camaro, a young winner, Lanjauni, a Saturigo, Sosan Mimia Moody, Satai Saloni, the Lule Suvare, Malisha Maro.
တောက်ကြနေဝိပုကျင်ပြီးပြီဆိုရင်ညနေပိုင်းမှာအဖမ်းစီးတွေပုံများလာတဲ့အတွက်မြန်မာတွေအပြင်တိတ်မထွက်ကြဘူးမြန်မာလူမှုအဖွဲ့အစည်းတွေကသတိပေးထားပါတယ်အခုဆိုရင်အဖမ်းစီးတွေဇက်တိုက်လုပ်နေတယ်လို့လည်းဦးစံဝင်းကပြောပါတယ်ဝိပုစုဆောင်ဝပြီးညနေပိုင်းလူညဘက်တို့ဆိုရှင်လူများသွားလာတဲ့နေရာတွေပေါ့ဒီအဲ့လိုနေရာမျိုးတွေတာခိတ်ဒီမှာအဖမ်းစီးတွေတအားလောက်ကြတယ်ရမ်းမှုအနေနဲ့မြန်မာ
ကျွန်တော်တို့ဘင်္ဂလားဒေ့ရှ်တမ်မကြီးကိုမြောက်ပိုင်းကိုးနိုင်ငံအကောက်ခွန်အဲဥပဒေပုံမှန်1359နဲ့1959ရာငါးဆက်ကိုမြင်းဆောင်66တုံးလူဝင်မှုကြီးကြပ်ရေးဥပဒေပုံမှန်6ဒီခန်းငယ်တို့နဲ့ဖန်ဆီစစ်ဆေးမှာဖြစ်တဲ့အကြောင်းမလေးရှားနိုင်ငံဘူကေအာမန်ရဲ့ညွှန်ကြားရေးမှုက
တရင်စာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ပြီးခဲ့တဲ့နှစ်ကတော့အရက်အတုတွေတောက်ပြီးအစိတ်တင်လာကြောင်းမြန်မာနိုင်ငံသားတွေအပါအဝင်လူဦးရေစေကနန်းလောက်တည်ဆုံသွားခဲ့ပြီးတဲ့နောက်အရက်အတုလုတ်တဲ့နေရာတွေကိုမလေးရှားအစိုးရကစုံစမ်းစစ်ဆေးဖမ်းဆီးမှုတွေစက်တိုက်လှုပ်လာတာဖြစ်ပါတယ်ရှင်
ဗင်နီဇွဲလားနိုင်ငံမှာရှိနေတဲ့အမေရိကန်တန်ရုံဝန်ထမ်းတွေကမဖြစ်မနေလိုအပ်တဲ့ဝန်ထမ်းတွေကလွဲလို့ချန်နဲသူအားလုံးကိုပြန်လာဖို့အမေရိကန်နိုင်ငံသားကြီးဌာနကညွှန်ကြားထားပါတယ်။တန်ရုံဝန်ထမ်းအားလုံးကိုနိုင်ငံတွေကနေစနေနေ့နောက်ဆုံးထားထွက်သွားကြဖို့သမ္မတရာဒူမဆွန့်လွတ်သေးတဲ့နီကိုလတ်စ်မာဒူရာပြောထားတာကိုအမေရိကန်အစိုးရကပယ်ချခဲ့ပြီးတော့ကရာကတ်စ်မြို့တော်မှာတန်ရုံကိုလ ဒီကနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ မြန်မာနိုင်ငံထဲမှာရှိနေတဲ့ရိုဟင်ဂျာတွေကိုဒီဘင်္ဂလားဒေ့ရှ်ဘက်မသွားသွားအောင်လို့အစွန်းရောက်ဒေသခံတွေနဲ့လုံခြုံရေးတွေကလုပ်နေတယ်လို့ဒီမြန်မာနိုင်ငံလူ့အခွင့်အရေးဆရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ရှာဟီလီကပြောကြားလိုက်ပါတယ်မြန်မာနိုင်ငံပြည်ဝင်ခွင့်မရတာကြောင့်အိန္ဒိယထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကို၁၀ရက်ကြာသွားရောက်လေ့လာခဲ့တဲ့မစ်ရှာဟီလီကသူ့ရဲ့ခီးစဉ်တွေးရှိချက်တွေကိုဒီကနေ့ဒါကာမြို့တော်မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့တာဖြစ်ပါတယ်
သတင်းချင်းချုပ်ကိုမဆုမျက်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညက်နေခဲ့ရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပ်ပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ Nashwan Khali ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါ။ဒီညက်နေခဲ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့ Radio ညက်နေခဲ့အစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိစောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
From Washington.